ဆိုရဌာနတွေကနိုင်ငံဝန်ထမ်းတက္ကသိုလ်တက်ရောက်ထားပြီးသားဝန်ထမ်းတွေနဲ့စစ်မှုထမ်းဟောင်းတွေကိုတခွဲနှစ်ခွဲဖွဲ့ပြီးတော့မှဒီတစ်ဖွဲ့ကအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့နောက်တစ်ဖွဲ့ကပုံမှန်ရုံးလုပ်ငန်းတွေလုပ်ဖို့အတွက်နေပြည်တော်ကညွှန်ကြားထားပါတယ်။ရှမ်းပြည်နယ်၊ကယားပြည်နယ်၊ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းမှာတိုင်းဒေသလက်နက်ကိုင်ညီနောင်၃ဖွဲ့နဲ့မဟာမိတ်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဒီစစ်တပ်ကြားမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲနေပြည်တော်ကောင်စီအတွေ့အမှုကနိုဝင်ဘာ15ရက်နေ့နေဆွဲနဲ့ထုတ်ပြန်လာဖြစ်ပါတယ်။အရေးပေါ်အခြေအနေလိုအပ်လာခဲ့ရင်လုံခြုံရေးနဲ့တဘာဝဘေးရန်တွေတုံ့ပြန်နိုင်အောင်ဖြစ်တယ်လို့နေပြည်တော်ကောင်စီအတွေ့အမှုဦးတင်မောင်ဆွေက Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။နေပြည်တော်မှာလက်ရှိအခြေအနေတည်တည်ငြိမ်ငြိမ်ရှိနေပါတယ်လို့တော့သူကအလေးထားပြောကြားပါတယ်။အရေးပေါ်အခြေအနေမှာတပ်ဖွဲ့တစ်ဖွဲ့ကရုံးပြင်ထွက်ပြီးတော့ကူညီရှာဖွေကယ်ဆယ်ရေးတာဝန်တွေထမ်းဆောင်ရမှာဖြစ်ပြီးတော့နောက်တစ်ဖွဲ့ကတော့ပုံမှန်ရုံးလုပ်ငန်းနဲ့အုပ်ချုပ်ထောက်ပံ့တဲ့လုပ်ငန်းတွေကိုလုပ်ရမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း၊ကယားပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းတို့မှာအချက်အချာကျတဲ့မြို့ကြီးတချို့ကိုတိုင်းဒေသလက်နက်ကိုင်မဟာမိတ်အဖွဲ့တွေကသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာအခုလိုထုတ်ပြန်တာဖြစ်ပါတယ်ရှင်။